ဒီဒီဘာအင်္ဂလိပ်ဘာသာစကားတမှာမြန်မာနိုင်ငံရေးလောကမှာသုံးလုံးနေတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
kick off
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက kick kick ကကနာ off off ကအဝိဒုကိုရည်ညွှန်းတဲ့ we be preposition ဖြစ်ပြီးစုစုဆုံးရဲ့တိုက်ရိုက်ဒီဘက်ကတော့အဝေးကိုကန်လိုက်တာဖြစ်ပါတယ်ဒီသုံးကဘောလုံးအကဇာနိကနေဆင်းသက်လာတာဖြစ်ပြီးပွဲဆဖို့အတင်းနှစ်တင်းလုံးကွင်းထဲရောက်လာတာနဲ့ဒိုင်ကမြောက်ပန်းလှမ်းပြီးနိုင်တဲ့အသင်းကဘောလုံးစက္ကန့်ကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်။ idiom ဆိုပေတော့ white ဒီဘေကတော့တခုခုကိုစတင်လိုက်တာဖြစ်ပါတယ်။ဒီအသုံးကိုသမ္မတ Trump က New Jersey ရှိသူ့ရဲ့ Bed Minister Golf Club အပန်းဖြေစခန်းမှာသူ့မိသားစုနဲ့အတူဩဂုတ်လ၄ရက်နေ့ကစပြီး၁၉ရက်ကြာအနားလေယူအလုပ်လေးလုပ်တဲ့ Working Vacation ကိုယူမယ်လို့ညင်ညာခဲ့ရမှာဒီ media တွေက Trump kicks off 17 day stay at his New Jersey golf club ဆိုပြီးတော့တုံ့နှုံးခဲ့ကြတာဖြစ်ပါတယ်ဒီတုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Every year the Thin John Water Festival kicks off in Myanmar on April 13th
မြန်မာနိုင်ငံမှာဧပြီလ13ရက်နေ့ဆိုရင်နှစ်စဉ်ပဲရေကစားတဲ့သင်္ကြန်ပွဲတော်ကြီးစတင်ကျင်းပစီမံဖြစ်တယ်လို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Every year, the Thin John Water Festival kicks off in Myanmar on April 13th.
ကုစလေတင်ပြပေးမှာကတော့
Feels the heat.
ဖြစ်ပါတယ်။စာလုံးပေါင်းက FEEL feels ကခံစားရတာ THEAT the heat ကအပူဆိုတော့စကားစုံရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့အပူဒဏ်ကိုခံစားရတာဖြစ်ပါတယ်။အပူဒဏ်ဆိုကြတဲ့ကလူတူအနေနဲ့နေရထိုင်ရခက်တဲ့ခက်မှခက်မှဖြစ်တဲ့အတိုင်းပဲ idiom ဆိုပေတော့ white ဒီဘေကတော့ဖိအားပေးခံရတာအတင်းတိုက်တွန်းခံရတာစိတ်ဆင်းရဲတော့ကရောက်စေတာနေရထိုင်ရခက်စေတဲ့အနေအထားမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးကိုသမ္မတ Trump ကသူရာထူးတာဝန်စထမ်းဆောင်စဉ်ကဩစတြေးလျဝန်ကြီးချုပ် Malcolm Turnbull နဲ့တယ်လီဖုန်းနဲ့စကားပြောရမှာဩစတြေးလျထံကဒုက္ခသည်2000ကိုအမေရိကန်ကလက်ခံမယ်လို့သမ္မတ Obama လက်ထက်ကကြေပေးခဲ့တာကိုလိုက်နာဖို့ဝန်ကြီးချုပ် Turnbull ကပြောဆိုရမှာ Trump ကနိုင်ငံကိုဒုက္ခသည်တွေအခြေချဖို့တန်တားမှဖြစ်တဲ့အတွက်ကြောင့်ဒီကြိုတင်သဘောတူညီမှုကိုသဘောမချပေးမယ်လို့လေသူ့အနေနဲ့လက်ခံမယ်ဆိုတာကိုအပြန်အလှန်ပြောခဲ့တဲ့စာသားတွေကို Washington Post တင်းစာကြီးကပြီးခဲ့တဲ့သတင်းပတ်ကဖော်ပြခဲ့ရမှာဝန်ကြီးချုပ် Turnbull အနေနဲ့ဒီဘက်ကထရမ့်ကသူ့ကိုအခုဖိအားပေးတာမျိုးခံရတဲ့အပြင်သူ့နိုင်ငံမှာလည်းဝေဖန်ခံရတာကြောင့်သတင်းမီဒီယာတွေက Australia Prime Minister Turnbull feels heat from Trump ဆိုပြီးတော့ထရမ့်လုတ်တဲ့အတွက် Australia ဝန်ကြီးချုပ် Turnbull ဖိအားပေးခံရပြီဆိုတဲ့ခေါင်းကြီးနဲ့ဖော်ပြခဲ့ကြတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The Health Ministry is feeling the heatBecause of the recent H1N1 flu outbreak in Myanmar.
မြန်မာနိုင်ငံမှာမကြာသည့်မိက H1N1 တုတ်ကွေးရောဂါကူးစက်မှုကြောင့်ကျန်းမာရေးဝန်ကြီးဌာနလည်းစိတ်ဖိစီးမှုနဲ့ကြုံတွေ့နေရတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The Health Ministry is feeling the heat because of the recent H1N1 flu outbreak in Myanmar.
ခုနောက်ဆုံးတင်ပြပေးမှာကတော့
to sweet talk
ဖြစ်ပါတယ်စာလုံးပေါင်းက sweet sweet ကချိုတာ talk talk ကစကားပြောတာဆိုတော့စုစုခုနဲ့တိုက်ရိုက်ဒီဘေကတော့ချိုတဲ့စကားပြောတာဖြစ်ပါတယ် idiom ဆိုရဲတော့ white ဒီဘေကလည်းတိတ်မကွာလှပါဘူးကျမတို့မြန်မာမှာအချိုတတ်တယ်ချော့ပြောတယ်တစ်ဖက်သားကြရလောက်အောင်မြောက်ပြောတယ်ဆိုတာနဲ့ဆင်တူတယ်လို့ဆိုရမှာပါဒီတော့ဘုတ်သမ္မတ Trump ကမက္ဆီကိုသမ္မတ Enrique Peña Nieto နဲ့ဇန်နဝါရီလတုန်းကဖုန်းစကားပြောခဲ့တဲ့စာသားတွေထွက်လာတဲ့အခါမှာ Trump ကသူ့အနေနဲ့ရွေးကောက်ပွဲတုန်းကကြေပိတ်ထားတဲ့အတိုင်းမက္ဆီကိုတိုင်းကြီးကိုဆောက်ဖို့ကုန်ကျစရိတ်ကိုမက္ဆီကိုကကြက်ခံစီရမယ်လို့ပြောခဲ့တဲ့အတွက်ကြောင့်ဒီနေရာမှာလဲသူမက္ဆီကိုသမ္မတနဲ့စကားပြောရမှာဒီကုန်ကျစရိတ်ခံဖို့ချော့ပြောခဲ့တဲ့စာသားတွေထွက်ပေါ်လာတာဖြစ်ပါတယ်။ဒါကြောင့်လည်းသတင်းမီဒီယာတွေကဒီစာသားတွေပေါ်မှာမူတည်ပြီး Trump sought to sweet talk Mexico leader ဆိုပြီးတော့ရေးသားခဲ့ကြတာဖြစ်ပါတယ်။ ဒီတော့ရပါတယ်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ချင်ရအောင်ပ
ါ Mary sweet talked Joe into helping her change her flat tire
Mary ကသူ့ကားဘိန်းပေါက်သွားတဲ့အတွက်ကြောင့်ကူညီပြီးဘိန်းလေးပေးဖို့ Joe ကိုချော့ပြောနိုင်ခဲ့တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ချင်ရအောင်ပ
ါ Mary sweet talked Joe into helping her change her flat tire
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
To kick off, to feel the heat, to sweet talk.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။